မြမအရေးဝိုင်းအဖြေရှာနိုင်အောင်ထိုင်းနိုင်ငံဝန်ကြီးချုပ်ကဒီဇင်ဘာမှာအလွတ်သဘောဆွေးနွေးပွဲတစ်ခုကိုလက်ခံကျင်းပပေးဖို့ကမ်းလှမ်းလိုက်တာကိုကြိုဆိုပေမဲ့အားလုံးဘုံသဘောတူလက်ခံပါမလားဆိုတာကိုစိုးရိမ်မှုတွေရှိနေကြတာပါဒီထိုင်းဝန်ကြီးချုပ်ပေထုတ်တန်ရှနာဝထရာအဆိုပြုချက်ကနေတကယ်တမ်းအဖြေရှာနိုင်ဖို့ဘယ်လိုလုပ်သင့်ပါသလဲဥဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ဒီထိုင်းဝန်ကြီးချုပ်ဖေထောင်ထန်ရှင်နာဝတ်ရဲ့ဒီဇင်ဘာလွတ်တော်ဆွေးနွေးပွဲကမ်းလှမ်းချက်ပေါ်အန်ယူဂျီမြို့သားညီညီတွေဆိုရဒုနိုင်ငံကြီးဝန်ကြီးဦးမိုးစောဦးကကြိုဆိုလိုက်ပါတယ
်ရေပူရအဖြစ်မြမအရေးကိုနိုင်ငံတကာအနေနဲ့ပူညီဖြည့်ရှင်းပေးဖို့စူးစမ်းချက်ဒီအားလုံးကိုကျွန်တော်တို့ကကြိုဆိုပါတယ်အခုဆိုလို့ရှိရင်ဒါထိုင်းနိုင်ငံအနေနဲ့ပေါ့လေဗမာမြမအရေးကိုပူညီပေးဖို့သူတို့ကမ်းလှမ်းတယ်ပေါ့လေအဲ့တော့အာဆီယံအစည်းအဝေးမှာလည်းဒီကိစ္စကိုပေါ်ပြတယ်ဒါအာဆီယံနိုင်ငံများအနေနဲ့အလို့တော်ဒီနေ့တိုင်ပေမှုတွေဒီ informal consultation လုပ်မယ်ဆိုတာမျိုးတွေလည်းသိရတယ်ပေါ့ဒါတွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်စရာမရှိပါဘူးကျွန်တော်တို့ကြိုးဆိုပါတယ်အဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဒီ ASEAN ရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကကျွန်တော်တို့နဲ့ဒါသဘောတူညီခဲ့တာမဟုတ်ပါဘူးသို့တော်လည်းကျွန်တော်တို့ဒီဘုံသဘောတူညီချက်ကို accountable တဲ့လုပ်ငန်းစဉ်တွေအားလုံးကကျွန်တော်တို့ပူးပေါင်းပါဝင်ခဲ့တယ်အခုလည်းပဲဆက်လက်ပြီးတော့ဒီ ASEAN ရဲ့ဂျိုးပန်းချက်တွေဒီထိုင်းနိုင်ငံရဲ့အခုလက်ရှိကမ်းလှမ်းချက်တွေနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ပူးပေါင်းပါဝင်ဖို့ကိုအများအားနဲ့အစီအစဉ်ရှိပါတယ
်ဒါပေမဲ့ ASEAN နဲ့အခုထိုင်းကမ်းလှမ်းချက်ရဲ့စိန်ခေါ်ချက်ကြီးနေတာပေါ်တော့ ICC နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရဲ့အဖွဲ့မြန်မာဆိုင်ရာကြီးတန်းချန်ပီ Richard Horsey ကအခုလိုသုံးသပ်ပါတယ
် So I think ASEAN has a big challenge on Myanmar.
အာဆီယံအနေနဲ့မြန်မာအရေးမှာကြီးမားတဲ့စိန်ခေါ်ချက်နဲ့ရင်ဆိုင်နေရတယ်လို့ထင်ပါတယ်။တရုတ်ပြီးတော့အိန္ဒိယတောင်မှလက်တွေ့မြေပြင်အခြေအနေတွေကိုထင်ခတ်နိုင်အောင်သူတို့ရဲ့မြန်မာမူဝါဒတွေပြောင်းလာတဲ့အချိန်မျိုးမှာတော့အာဆီယံအနေနဲ့ကပြင်ဆင်မှုရှိထားဖို့မရသေးပါဘူး။ဆေးဥစုခေါင်းဆောင်ပိုင်းကိုဒီထိပ်သီးပွဲမတက်ဖို့တားမြစ်ထားရုံနဲ့လုံလောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးလုံးဝမဟုတ်ပါဘူး။ဘလို့နီလန်းတဲ့အတွက်မဆိုအားလုံးဘုံသဘောတူညီချက်ရဖို့ကလည်းခက်ပါအောင်မယ်။ဘန်ကောက်မှာဒီဇင်ဘာလကြာရင်အလို့သဘောဆွေးနွေးဖို့အခုပဲကြေညာတာကလည်းနောက်တစ်ဆင့်ဖြစ်ပေမဲ့ထိထိရောက်ရောက်တွန်းနိုင်ဖို့သဘောတူနိုင်တာမျိုးမတွေ့ရသေးသလောက်ပါပဲ
။ဒါအပြင်အာဆီယံရဲ့လက်ရှိစိန်ခေါ်ချက်ပေါ်မြန်မာဒီမိုကရေစီနဲ့မျိုးသမီးရေးတက်ကြလို့ရှာသူမတ်တင်စာရှင်းလင်းရေးကအခုလိုထောက်ပြပါတယ
်။အခုလက်ရှိအာဆီယံရဲ့အဖြစ်ကမနေ့ကထုတ်ခဲ့တဲ့ကြေညာချက်ကိုဒီနှစ်မှာ copy ပြန်ကူးဒီနှစ်ကကြေညာချက်ကိုနောက်နှစ်မှာ copy ပြန်ကူးဆိုတာမျိုးပဲဖြစ်နေတယ်။နံပါတ်၁ဘာကြောင့်ဒါအချက်တည်းကြုံရလဲဆို2021ကလေးကသူတို့ထုတ်ပြန်ထားတဲ့ဒီသဘောတူညီချက်၅ချက်ဆိုရဲကိစ္စရမှာတင်သူတို့တဝဲလေဖြစ်နေတဲ့ခါကျတော့စစ်ကောင်စီဘက်ကမလိုက်နာတဲ့ခါကျတော့သူတို့မှာနောက်ရှိဆက်ဘာလို့မှမသိဖြစ်နေအနေထားပေါ့နော်ရပ်ဖက်ဖွဲ့စည်းတဲ့အနေနဲ့ကတော့ဒီလိုမျိုးအလုံးမဖြစ်တဲ့၅ချက်ကိုကင်ဆွဲမဲ့အစားအထက်ပို့ပြီးလောရမဲ့အလုပ်တွေအများကြီးရှိနေတယ
်ဒီနေရာမှာထိုင်းရဲ့ဆိုဖီချက်တဲ့အလုပ်ဖြစ်နေအောင်လဲဒုဝန်ကြီးဦးမိုးစောဦးကအခုလိုအကြံပြုပါတယ
်ဟိုနိုင်ငံတကာကိုလည်းကျွန်တော်တို့မြစ်တက်ရခန့်ကျင်တာကမြန်မာအခြေတက်ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်တဲ့အခါမှာလည်းဒီညှိနှိုင်းမှုတွေရှိဖို့လိုအပ်တယ်ဒီအာဆီယံတစ်ခုတည်းလည်းမဟုတ်ဘဲနဲ့ပေါ့လေတခြားသောမြန်မာအခြေတက်ပတ်သက်ပြီးတော့ပါဝင်ပတ်သက်မှုရှိတဲ့နိုင်ငံတွေပေါ့ကျွန်တော်တို့အိန္ဒိယနိုင်ငံတွေပါဝင်အားလုံးကလည်းပူပေါင်းညှိနှိုင်းဆောင်မှုရှိဖို့လိုတယ်လို့ကျွန်တော်ကပြောချင်ပါတယ်ဟိုကျွန်တော်တို့တချို့တော်လိုင်းအင်အားစုတွေကိုအိန္ဒိယနိုင်ငံများအနေနဲ့ပေါ့နော်အတင်းချက်ဖိအားပေးပြီးတော့ဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့လို့တို့ဒါမျိုးတွေလောက်တာတော့အလုံးမဖြစ်ဘူးဆိုတာကိုပြောချင်ပါတယ
်။အာဆီယံရဲ့မြန်မာအရေးချိုးဖောက်မှုနဲ့ထိုင်းဆိုဖြစ်ချက်တင်မျိုးလဲအဖြေရှာနေအောင်မတ်တင်စာရှင်းလက်ရေးကအခုလိုအကြံပြုပါတယ်
။ဒီငါးချက်ကလည်းအမှန်တိုင်းပြောရင်သူတို့တကယ်လိုက်လုံနိုင်နေဆိုရင်တော့မလုံရင်ဘာလုံမှာလဲမလုံရင်နောက်ဆက်တွဲသူ့ရဲ့အကျိုးရလက်ဘာဖြစ်မှာလဲဆိုရပြစ်မှုပြစ်ဒဏ်ဒါမှမဟုတ် accountability ပေါ့နော်တာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်ပြီးဘာမှမဖန်တီးထားတဲ့အကြောင်းအခုလိုအကျက်တဲတွေကြုံနေရတာပေါ့နော်။ဆိုတော့နောက်လာမဲ့ထိုင်းနိုင်ငံကပဲအဆိုပြုပြုအိန္ဒိယကပဲအဆိုပြုပြုမြန်မာပြည်အရေးကိုလုံးကြမယ်ဆိုရယ်ဘလိုမက်ကနီဇင်မဲ့ပေါ်ပေါ်ပေါ့နော်အရေးကြီးတာကတော့တာဝန်ယူမှုတာဝန်ခံမှုရှိရဲ့ရန်နေရာဒီဖြည့်ရှင်းချက်ဖြစ်ဖို့လိုတယ်လို့ပြည်သူတွေလူလာတဲ့နိုင်ငံရေးစနစ်အသက်ကိုဥတည်တဲ့အလုပ်ရဖြစ်ဖို့လိုတယ်ပေါ့
ဒါအပြင်ဒီမြမအရေးဖြည့်ရှာနိုင်ရေးဦးမိုးစောဦးကလည်းအခုလိုဆက်အကြံပြုပါတယ
်ဒီမြမအရေးနဲ့ပတ်သက်ရင်ဒီရေတိုးဖြည့်ရှင်းမှုတွေပဲပေါ့နော်ဒါအယုံဆိုင်ပြီးတော့စ조사မယ်ဆိုလို့ရှိရင်လည်းဒါအလုပ်မဖြစ်ပါဘူးဒါရေရှည်တည်တတ်မဲ့ဖြည့်ရှင်းမှုပုံစံမျိုးကိုလည်းလေ့လာဖို့လိုတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ဒီစကားစားနေပြီးတော့မှအခုလက်ရှိချင်းတွေကဘလို့မှအသေးပဲရှိတယ်ဒီအတူရောင်ရုပ်ောက်ပဲတခုကျေပဖို့စ조사နေတာဘာဒါမျိုးဆိုလို့ရှိရင်ဒါလုံးဝလက်ခံလို့မရပါဘူးဒါဒီလိုရုပ်ောက်ပဲဆိုတာကအခုလက်ရှိနိုင်ငံရေးပြဿနာကိုဖြေလည်နိုင်တဲ့အဖြေမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရေရှည်အပြေလည်နိုင်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးနဲ့ညှိနှိုင်းတိုင်ပင်ပြီးတော့ Federal Democracy ပြည်တော်စုတိဆောက်နိုင်တဲ့အခင်းချင်းတခုကိုရအောင်ဟိုစသဖြင့်ပေါ့လေကျွန်တော်တို့ရေရှည် အတွက်ကိုဥတည်ပြီးတော့စူးစမ်းတင်တယ်လို့ပြောကြပါတယ
်။တစ်ချိန်တည်းမှာအမေရိကန်ကလည်းမြန်မာအရေးထိုင်းနဲ့ပူးပေါင်းဖြေရှားဖို့ပြောထားပြီးထိုင်းကလည်းအာဆီယံဥက္ကဋ္ဌအသစ်မလေးရှားနဲ့ပူးပေါင်းလုပ်ဖို့ပြောထားချိန်မှာအခုထိုင်းရဲ့အဆိုပြုချက်တစ်ကဒီထိပ်သီးဘွဲမတိုင်ခင်ဂျကာတာဆွေးနွေးပွဲမှာဝိုင်းချန်ပီယံဆွေးနွေးခဲ့တာနဲ့လည်းကိုက်ညီနေတယ်လို့နှီးဆက်သူတွေကပြောနေပါတယ်ခင်ဗျ။